ကမ္ဘာ့ဘဝကိုဗစ် -19 ရောဂါကူးစက်ခံသူဥယျာဉ်18တန်းကျော်နဲ့သေဆုံးသူ6,800နီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 တန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာသေဆုံးသူအရေအတွက်ဟာ3,000ခွဲကျော်သွားပြီလို့ John Hopkins တက္ကသိုလ်ကမနေ့ကဖော်ပြပါတယ်။ California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတော့မနေ့ဗုဒ္ဓဟူးနေ့ကဗိုင်းရပ်စ်ကြောင့်သေဆုံးသူ159ယောက်ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့တစ်ပတ်က159ယောက်စံချိန်ထက်ကျော်လွန်ခဲ့တာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဖလော်ရီဒါပြည်နယ်မှာတော့သေဆုံးသူက116ယောက်ရှိပြီးတော့တက်ဆက်ပြည်နယ်မှာတော့313ယောက်ထက်မနည်းရှိခဲ့ပါတယ်။ပြည်နယ်တော်များများဟာစီးပွားရေးလုပ်ငန်းတွေအများပြည်သူစိတ်ဝင်စားမဲ့နေရာတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးဆိုင်ရာကြောင်းကျင်သူတွေကပြောပါတယ်။ဒါ့အပြင်ဗဟိုအစိုးရအစင်းကနေရှင်းလင်းပြသတဲ့လမ်းညွှန်ချက်တွေနဲ့အေးအေးယူမှုတွေမရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှုတွေဟာသူတို့ဘာသာသူတို့အများပြည်သူတွေကျမရေးဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ခဲ့ရပြီးတော့ပြည်내တစ်ခုနဲ့တစ်ခုညွှန်ကြားချက်တွေကန့်သတ်ချက်တွေလည်းမတူဘဲဖြစ်ခဲ့ပါတယ်။ဒါပြင်ကမ္ဘာတစ်ဝန်းကတခြားနိုင်ငံတွေမှာလည်းရောဂါကူးစက်မှုတွေတိုးလာနေတာကြောင့်သူ့ပြည်သူတွေဟာကာကွယ်ဆေးထုတ်နိုင်ဖို့ကိုအပူတပြင်းလှုပ်ဆောင်နေကြပါတယ်။အမေရိကန်မှာသတ်မှတ်ထားတဲ့စံချိန်စံညိုးတွေနဲ့ပြည်မီရယ်ဆိုရင်ရောဂါကာကွယ်ဖို့အတွက်ဆန်းသတ်အသုံးပြုမဲ့ဆေးဝါးတွေကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုသွားမှာဖြစ်တယ်ဆိုပြီးတော့အမေရိကန်အစားအစာနဲ့ဆေးဝါးကုကဲဌာနကဝန်ထမ်းတွေကကြေညာထားပါတယ်ခင်ဗျာ။